Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်2019ခုနှစ်စက်တင်ဘာလ23ရက်စနေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။ဆိုင်းဒိုမီတာ2432/40တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်ပါပါရှင်။ Puerto Rico ကျွန်းပေါ်ကကွာဟာတာကရေကာတာကျိုးပေါက်နေတာကြောင့်ဒေသခံတွေကိုဘတ်စကားတွေနဲ့ဘေးကင်ရာကိုပျောက်ရွှေ့ပေးနေရပါတယ်။တခါအမေရိကန်သမ္မတကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုလူယူတယောက်လို့ပြောလိုက်ပြန်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်
။အခုမနေ့ပိုင်းမှာတော့ဒီအရှေ့တောင်အာရှဆိုင်ရာအမေရိကန်လက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုသိကြရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ဘက်ကပြပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချသူတွေနဲ့စာနာရိတ်ခါနဲ့ကျန်းမာရေးဆောင်ရှောက်မှုအခြေအနေတွေဆိုးဝါးနေတဲ့အကြောင်းကိုတော့
We have also concerns about the injured. They need to be cared for. The immunization rates among children is very, very low.
ကျွန်မရေးခွင့်ရအမျိုးသမီးရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုကုလသမဂ္ဂနဲ့လူခွင့်ရေးကောင်စီရေးစီအိတ်ဖွင့်စာပေးပို့ကြမယ်အမေရိကန်ရောက်မြန်မာအရေးလှုပ်ရှားသူတွေရဲ့ဆောင်ရွက်ချက်တောင်းဆိုချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်နိုင်ငံတကာသတင်းမှာတော့လင်းနို့တွေကနေ White Nose Syndrome လို့ခေါ်တဲ့နှာခေါင်းပတ်လည်မှာဖြစ်ပေါ်တဲ့မှုရောဂါတစ်မျိုးကူးစက်နိုင်သလားဆိုတာကိုလည်းပြောပြပေးဦးမှာပါဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့မနက်ခင်းတိုင်းနားဆင်နေကြအမျိုးသမီးကဏ္ဍနဲ့သိပ္ပံနိုင်ဤပညာအစီအစဉ်တွေကိုသိကြရပါမယ်ရှင်အခုရင်ဆုံးတော့ဒီနေ့မနေ့ကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကကြီးညာပါမယ်ရှင
်။အမေရိကန်ပိုင်းပွက်တိုရီကိုကျွန်းအနောက်ပိုင်းမှာရှိတဲ့ကွာဟာတာကာရေကာတာစတင်ကျိုးပေါက်နေပြီလို့အမျိုးသားမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတာဝန်ရှိသူတွေကဒေသခံတွေကိုဘတ်စကားတွေနဲ့ဘေးကင်ရာကိုပြောင်းရွှေ့ပေးနေရပါတယ်။တောက်ချာနေနေ့လယ်ပိုင်းကဆက်ပြီးတော့ကွာဟာတာကာကံပေါ်ကရေကာတာကျိုးပေါက်နေတဲ့အတွက်မြေနေပိုင်းအရက်တွေမှာရုတ်တရက်ရေကြီးမှုတွေဖြစ်စေတယ်လို့ရေကာတာတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အခြေအနေဟာအလွန်ဆိုးရိမ်စရာဖြစ်တယ်လို့ပွက်တိုရီကိုအစိုးရကလည်းပြောပါတယ်။အင်အားဖြင့်ဟာရီကိန်းမရီယာတန်ကြောင့်နေရာတော်တော်များများမှာရေကြီးနေတဲ့ကျွန်းပေါ်မှာသေဆုံးသူ73ယောက်ထက်မနည်းရှိပြီလို့ပွက်တိုရီကိုအုပ်ချုပ်ရေးမှူးရီကာဒိုရော်ဆယ်လိုကတောက်ချာနေအစိုးပိုင်းကပြောကြားပါတယ်။အနားမှာရှိတဲ့ဒိုမီနီကာကျွန်းနိုင်ငံမှာလည်းမရီယာမုန်တိုင်းတန်ကြောင့်နောက်ထပ်14ယောက်သေဆုံးခဲ့တယ်လို့သတင်းတွေထုတ်ပြန်နေပါတယ်။တခါပြင်သစ်ပိုင်းဂွာဒလူးမှာနှစ်ယောက်သေဆုံးသလိုဒိုမီနီကန်သမ္မတနိုင်ငံမှာလည်းသေဆုံးသူတစ်ယောက်ထပ်တိုးခဲ့ပါတယ်။မရီယာမုန်တိုင်းဟာတောက်ချာဒီမနက်ကလေပြင်းတိုက်နှုန်းတစ်နာရီကို205ကီလိုမီတာနဲ့တာဆန်ဂေဂော့စ်ကျွန်းတွေကိုဝင်ရောက်တိုက်ခတ်သွားပါတယ်။စနေတနင်္ဂနွေရုံးပိတ်ရက်တွေမှာတော့ပဟားမားကျွန်းဘက်ကိုဥတီသွားနေတဲ့မုန်တိုင်းဟာတဖြည်းဖြည်းအပြော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်
။အမေရိကန်နိုင်ငံမိမေလုံချေဝန်ကြီးဌာနအကြီးအကဲအနေနဲ့မြန်မာနိုင်ငံအမေရိကန်နိုင်ငံအတွင်းလာရောက်မဲ့ခီးသွားတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအတွက်လျှောက်ထားချက်ဆိုင်ရာစံသတ်မှတ်ချက်တွေကိုပြင်ဆင်ပြီးသမ္မတဒေါ်နယ်ထရန့်ထံကိုအကြံပြုလိုက်ပါတယ်။မွတ်စလင်နိုင်ငံကြီး6နိုင်ငံကနေလာရောက်မဲ့သူတွေအပေါ်ချမှတ်ထားတဲ့ယာယီကန့်သတ်ချက်တွေကိုတက်တန်းကုန်ဖို့နှစ်ရက်တောင်မလိုတော့တဲ့အချိန်မှာသမ္မတထရန့်အနေနဲ့အခုလိုပို့ပြီးကြေပြန့်တဲ့မူဝါဒသေးအတွက်သူ့ဆုံးဖြတ်ချက်ကိုမကြေညာရသေးတာဖြစ်ပါတယ်။အခုလိုဖြစ်ရတာကတခြားနိုင်ငံတွေရဲ့ဒီလျှောက်ထားချက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့လုပ်ငန်းရှင်တွေကိုပြန်လည်သုံးသပ်ဆွေးနွေးဖို့သမ္မတထရန့်ကအမိန့်ထုတ်ထားလိုပါ။အမေရိကန်ယာရှိတွေအနေနဲ့ရဲတပ်ပောင်းများရဲတပ်ပောင်းများစွာညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဘယ်နိုင်ငံလောက်ထိနဲ့နောက်ဘယ်နိုင်ငံတွေကဒီစံသတ်မှတ်ချက်တွေကိုလိုက်နာမနေထားမရှိဘူးလဲလို့သတင်းတော်တွေကမနေ့ကမေးရမှာအင်ဂျီတော်နဲ့ပြည်တော်စုအဆင့်အေဂျင်စီ3ခုကယာရှိတွေကအဖြေမပေးနိုင်ခဲ့ပါဘူး။အမိမြေလုံချုံဝန်ကြီးဌာနဝန်ကြီးရဲ့အတိုင်းအမြန်ကမိုင်းစတေလာကတကဘာလုံးကနိုင်ငံတိုင်းကိုဒီအခြေခံစံနှုန်းတွေအတိပေးထားပြီးသားဖြစ်တယ်လို့တော့ထုတ်ပြောပါတယ်။ဒါပေမဲ့အမေရိကန်ယာရှိတွေအနေနဲ့ဒီစံနှုန်းအသေးစိတ်တွေကိုတော့ထုတ်မပြောခဲ့ပဲဒါတွေကတတိကံထောက်ထားပစ္စည်းတွေရဲ့အရေးအသွေးနဲ့အကြမ်းဖက်မှုဆိုင်ရာအပြန်အလှန်သတင်းဖလှယ်နေတဲ့နိုင်ငံတွေနဲ့ပတ်သက်တယ်လို့သာထုတ်ပြောခဲ့ပါတယ်။ဒါအပြင်ဘယ်နိုင်ငံတွေထိခိုက်နိုင်ပြီးဘယ်လိုရည်ရွယ်မှုတွေရှိနိုင်မလဲဆိုတာကိုသမ္မတအနေနဲ့ဘယ်အချိန်မှာထုတ်ပြန်ဖို့ရှိလဲဆိုတဲ့အချင်းကိုလည်းအရာရှိတွေကထုတ်ပြောခဲ့ခြင်းမရှိပါဘူးခင်ဗျာ
။ Pacific သမုဒ္ဒရာပေါ်မှာ Hydrogen ဘုံးတစ်လုံးမကြခင်မှာထောက်ခွဲဆန့်တက်မယ်လို့မြောက်ကိုရီးယားကောင်းဆောင် Kim Jong Un ကရည်ညွှန်းပြောကြားခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတက Kim Jong Un ကိုလူယူတယောက်လို့ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ချင်းချောက်စကားတွေအရေးယူတက္ကသိုလ်သစ်တွေနဲ့ထပ်တူတုံ့ပြန်မယ်လို့ Kim Jong Un ကပြောခဲ့ပြီးတဲ့နောက် Hydrogen ဘုံးဖုံးကွဲဆန့်တက်မယ်လို့ကြေညာခဲ့တာပါ။ အယူတယောက်ဖြစ်တယ်ဆိုတာသိကြနေတဲ့ကင်ဂျွန်အွန်ဟာသူ့ရဲ့ပြည်သူတွေငတ်ပြတ်သေးကြတာကိုဂရုမစိုက်သူဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာရှင်းသားတုံ့ပြန်ခဲ့ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှမိန့်ခွန်းပြောခဲ့စဉ်ကသမ္မတ Trump ကကင်ဂျွန်အွန်ကိုကိုကိုကိုတေချောင်းကြံနေတဲ့ဒုံးကျည်လူသားလို့ရည်ညွှန်းပြောခဲ့တယ်လို့မြောက်ကိုရီးယားကိုအမေရိကန်ကလုံးဝဖျက်ဆီးပစ်မယ်လို့လည်းချိန်ချောက်ခဲ့ပါတယ်။အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုကိုဖျက်ဆီးဖို့ချိန်ချောက်တာကထရမ့်ရဲ့စိတ်ဖောက်ပြန်ယူသွန်းမှုကိုပြသနေတယ်လို့ကင်ဂျွန်အွန်ကိုယ်တိုင်တောက်ကြနေကလည်းတုံ့ပြန်ခဲ့ပါတယ်။ထရမ့်ရဲ့စော်ကားမှုတွေကိုတမိုင်းမှာအပြင်းထန်ဆုံးတံပြန်ဆောင်ရွက်မှုနဲ့တုံ့ပြန်မယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကပြောပါတယ်။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရကြားမှာတင်းမာမှုတွေဆက်ဖြစ်နေတာဟာစင်ခေါ်မှုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတောက်ကြနေကဝန်ခံပြောဆိုပါတယ်။ပြင်းပြင်းထန်ထန်စကားအပြစ်ပြောနေတာတွေစီးရဲရချင်းချောက်နေတာတွေတိုးလာပြီးမယ်လဲကန်တမန်ရေးနဲ့အာထုတ်ဆောင်ရွက်မှုတွေကိုအချီးအနှီးမဖြစ်စေပါဘူးလို့လည်းနိုင်ငံသားရေးဝန်ကြီး Tillerson ကပြောပါတယ်ရှင်
။ဖြည့်တင်ဝန်ကြီးချုပ် Theresa May က EU ဥရောပသမဂ္ဂရဲ့ကုန်သွယ်ရေးမိဘအဖြစ်ကနေဖြည့်တင်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်ရလာခြင်းဟာဖြည့်တင်နိုင်ငံသမိုင်းမှာတကယ့်ကိုအရေးပါတဲ့အချိန်သမယဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။အဖွဲ့ဝင်28နိုင်ငံပါတဲ့ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံနှုတ်ထွက်၍၄ချိန်မြောက်ဆွေးနွေးပွဲမတိုင်ခင်အီတလီနိုင်ငံဖလိုရန့်စ်မြို့မှာမေကွန်းပြောရမှာဝန်ကြီးချုပ်မေကအခုလိုပြောလိုက်တာပါဥရောပယဉ်ကျေးမှုအချက်အချာနေရာဖြစ်တဲ့သမိုင်းဝင်စန်တာမာရီယာနိုဗယ်လာကက်သလစ်ဘုရားကျောင်းမှာမေကွန်းပြောရမှာပြည်ထောင်ထိပ်ပန်းရာရှိတွေတချို့တက်ရောက်ခဲ့ပေမဲ့ဥရောပခေါင်းဆောင်တဦးတလီမှတက်ရောက်ခဲ့ခြင်းမရှိပါဘူးဒီမေကွန်းထဲမှာဝန်ကြီးချုပ်မေကပြည်ထောင်နိုင်ငံအနေနဲ့အခုလို EU ဥရောပသမဂ္ဂကနေထွက်သွားတာကြောင့်ဥရောပသမဂ္ဂပေါ်မှာငွေကြေးဆိုင်ရာဝတ်ထုတ်ဝန်ပိုးဖြစ်သွားစေမှာမဟုတ်ဘူးလို့ဥရောပခေါင်းဆောင်တွေကိုအမှတ်ကချက်ပေးလိုတာဖြစ်ပါတယ်။ဝန်ကြီးချုပ်မေကဆက်ပြီးပြည်ထောင်နိုင်ငံအနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တုန်းကာလကတည်းကပေးထားခဲ့တဲ့ကတိကဝတ်တွေကိုမပြတ်မကွက်ပေးဆောင်သွားမှာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါအပြင်ဥရောပစီးပွားရေးရေရှည်တိုးတက်ရေးအတွက်လည်းပြည်ထောင်နိုင်ငံအနေနဲ့ဥရောပသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိထားပြီးသားဖြစ်တယ်လို့ဝန်ကြီးချုပ်မေကဆက်ပြောခဲ့ပါတယ်ခင်ဗျာ။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်စနေနေ့မနက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေကျူးလွန်နေတယ်ဆိုရဲဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေတယ်လို့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားလိုက်ပါတယ်မြန်မာနိုင်ငံခီးစဉ်အပြီးမှာတောက်ချာနေတော့ကဘန်ကောက်မှာသတင်းစာရှင်းလင်းပွဲလှုပ်စင်မှာသူကအခုလိုပြောကြားခဲ့တာပါရခိုင်ပြည်မှာဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရတခုတည်းတည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများမှတာဝန်ရှိနေကြောင်းနဲ့လုံခြုံရေးအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လဲမစ္စတာမာဖီကတောင်းဆိုခဲ့ပါတယ်။ရခိုင်ပြည်ထနာကနေနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဖိတ်ခေါ်ရရောက်နိုင်တယ်ဆိုတာကိုသူနဲ့ဆွေးနွေးခဲ့ကြတဲ့မြန်မာနိုင်ငံရေးအတွက်အရေးပါသူတိုင်းကသဘောတူလက်ခံကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ငြိမ်းချမ်းတိုးတက်ရေးအတွက်မစ္စတာကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဘဲဖော်ပြမှုတွေကရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးဆိုးနေစေတယ်လို့လည်းပြောပါတယ်။တင်းမာမှုတွေညှောနှားသွားစေဖို့အတွက်စကားအဖြစ်ပြောနေတာတွေကိုလျှော့ဖို့လိုတယ်လို့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
နယ်လျင်တန်အကြီးကျယ်ခံရတဲ့မက္ကဆီကိုနိုင်ငံမှာသေဆုံးသူအရေအတွက်ဟာ293အထိရှိသွားပြီလို့မက္ကဆီကိုရရှိတွေကထုတ်ပြောလိုက်ပါတယ်။ကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေကိုတညတာရန်နာခဲ့ပြီးမနေ့တောက်ကြနေ့မှာအပျက်စီးတွေကြာပြည်နေသူတွေကိုပြန်လည်ရှာဖွေတာတွေပြန်လုပ်ရမှာနောက်ထပ်သေဆုံးသူတွေထပ်တိုးလာတာတွေ့ရပြီးအခုလိုသေဆုံးသူအရေအတွက်တိုးလာခဲ့တာပါ။အမျိုးသားစစ်နိုင်ငံသားကာကွယ်ရေးအရာရှိချုပ် Louis Philip Pente ကမက္ကဆီကိုမြို့ကြီးတစ်ခုထဲမှာတင်စူဒူပေါတနိုင်ငံလုံးတည်ဆုံသူရဲ့တဝက်ကျော်ဖြစ်တဲ့လူပေါင်း155ဦးထိတည်ဆုံခဲ့တယ်လို့ဆိုပါတယ်။မနေ့တောက်ချာနေ့ကအင်တာနက် Twitter ကနေပြရမှာတခြားနေရာတွေမှာတော့တည်ဆုံသူအရေအတွက်ကထပ်တိုးလာမလာသေးပဲ။မာရီလုစ်ပြည်နယ်မှာလူပေါင်း83ဦး၊ပူဘလက်ပြည်နယ်မှာ45ဦး၊မက္ကဆီကိုပြည်နယ်မှာ73ဦး၊ဂါရီယိုမှာ6ဦးနဲ့နောက်ဆုံးမက္ကဆီကိုပြည်နယ်မှာ2ဦးတည်ဆုံခဲ့တယ်လို့ ဆိုပါတယ်အင်ကာနေမှာလုတ်ခဲ့တဲ့ပြင်ဟာ 9.3% ရှိတဲ့ငလျင်အပြေးကလေးကကေဆေးအဖွဲ့တွေအနေနဲ့ပြိုကျပျက်စီးနေတဲ့အစားအုပ်တွေချာမက္ကဆီကိုအလယ်ပိုင်းမှာ24နာရီမနာတမ်းကေဆေးလုပ်ငန်းတွေကိုလုဆောင်လာနေခဲ့တာဖြစ်ပါတယ်တကယ်တော့ဒီကေဆေးလုပ်ငန်းတွေမှာအစ္စရေးဂျပန်နဲ့အမေရိကန်နိုင်ငံပါဝင်နိုင်ငံတကာကေဆေးအဖွဲ့တွေဝိုင်းကူပေးနေတဲ့မက္ကဆီကိုကေဆေးအဖွဲ့တွေအနေနဲ့အခုချိန်ထိမက္ကဆီကိုမြို့ကြီးနဲ့နားတဝိုက်မြို့တွေကလူပေါင်းအနည်းဆုံး60ကိုကယ်တင်ပေးခဲ့ပြီဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာတော့ဒီနိုင်ငံတကာအပန်းဖြေသူတွေအသွားများတဲ့ဘာလီကျွန်းပေါ်ကမိတောင်တစ်ခုပောက်ကွဲရောမဲ့အန္တရာယ်ရှိနေတဲ့အတွက်သတိပေးအဆင့်ကိုတာဝန်ရှိသူတွေမြင့်ထားပါတယ်။အာဂွန်မိတောင်နားမှာရှိတဲ့ရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေကဘာလက်ခီးတွေဟာဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။မိခိုးတွေထွက်နေတဲ့မိရှင်တောင်ကို6ကီလိုမီတာပတ်လည်အတွင်းခြေချင်းတောင်တက်မလုပ်ကြဘူးလေကဘာလက်ခီးတွေကိုအာနာပိုင်တွေကသတိပေးထားပါတယ်။ခီးသွွားဧည့်သည်တွေအသွားများတဲ့ကုတာအပန်းဖြေကမ်းခြေရဲ့အရှေ့မြောက်ဖက်ကီလိုမီတာ80လောက်မှရှိတဲ့မိတောင်ကြီးကအခုသတင်းဖတ်အတွင်းမှာအသေးစားတုံခါမှုပေါင်းညာနဲ့ချီဖြစ်ပေါ်ခဲ့ပါတယ်။အဲဒီဝင်းကျင်ကလူပေါင်း1000နီးပါးကိုဘေးကင်းရာပြောင်းရွှေ့ထားပြီးတော့နောက်ထပ်ပြောင်းရွှေ့မှုတွေလည်းလုပ်ဖို့ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီမိတောင်နောက်ဆုံးပောက်ကွဲခဲ့တာကလွန်ခဲ့တဲ့အနှစ်90ကျော်1962ခုနှစ်ကဖြစ်ပြီးတော့အဲဒီတုန်းက1000ကျော်တည်ဆုံးခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာမီးရှင်တောင်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့မီးရှင်တောင်ပေါင်း130လောက်ရှိပါတယ်။အင်ဒိုနီးရှားနိုင်ငံဟာဒီ Pacific သမုဒ္ဒရာတွေက Ring of Fire လို့ပြောတဲ့ရေအောက်ကျန်းပြင်ကြီးတွေတစ်ခုနဲ့တစ်ခုထိဆက်လို့ဖြစ်နေတဲ့ပြည့်ရွေကြောတွေနဲ့မီးတောင်တွေရှိတဲ့နေရာမှာတည်ရှိနေတာဖြစ်ပါတယ်ရှင်
။လန်ဒန်သယ်ယူပို့ဆောင်ရေးအရာရှိတွေကမြို့ထဲမှာ Uber License သက်တမ်းထပ်မတူပြီးတော့ဘူးလို့ထုတ်ပြောလိုက်ပါတယ်။အခုလိုဒီတက္ကစီလုပ်ငန်းကိုသက်တမ်းမတူပြရတာက Uber Taxi Company နေနဲ့ဒီပုဂ္ဂလိက License ယူဖို့Internet apps လုံခြုံရေးဆိုင်ရာကုမ္ပဏီရဲ့တာဝန်ခံမှုမရှိလို့ဖြစ်တယ်လို့ဒီရရှိတွေကထုတ်ပြောလိုက်ပါတယ်။ TFC လို့သူကခေါ်တဲ့ London သယ်ယူပို့ဆောင်ရေးဆိုင်ရာစီကံသတ်မှတ်ရေးအဖွဲ့က Uber London ကုမ္ပဏီနေနဲ့ဒီမျိုးထဲမှာလုပ်ငန်းလုပ်ဖို့မသင့်တော်တော့ဘူးလို့မနေ့တောက်ချာနေ့ကဆိုလိုက်ပါတယ်။ဒီ Uber ကုမ္ပဏီရဲ့လုပ်ကိုင်ဆောင်ရွက်နေပုံတွေဟာကုမ္ပဏီဆိုင်ရာတာဝန်ရှိမှုတွေကင်းလွတ်နေပြီးဒီထက်မှာအများပြည်သူလုံခြုံရေးနဲ့အန္တရာယ်ကင်းရှင်းရေးအတွက်အာမမခံပေးနိုင်တာတွေပါနေတယ်လို့ဒီအဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီပြဿနာတွေထဲမှာ Uber ကသုံးတဲ့ Internet apps မှာရာဇဝတ်မှုတွေကိုသတင်းပို့တဲ့နီးအားနည်းချက်နဲ့ Grey Technology 300မှာစီကန်းဆောင်ထင်းရဲ့အရာရှိတွေနည်းနဲ့လှမ်းကြည့်လို့မရအောင်ပိတ်ပင်ထားတာတွေပါလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုင်နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ငိမ့်ချန်းတိုးတက်ရေးအတွက် Mr. Kofi Annan ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့အမေရိကန်အစ်စ်မြင့်တန်တမန်တယောက်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝင်ကြီး Patrick Murphy ကသူခီးစဉ်နဲ့ပတ်သက်လို့ဘန်ကောက်မြို့မှာသတင်းစာရှင်းလင်းပြောခဲ့စဉ်မှာရခိုင်ပြည်နယ်အရေးကိစ္စမှာတာဝန်ရှိတဲ့အဖွဲ့တွေကအစိုးရတစ်ခုတည်းမဟုတ်ဘဲအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောခဲ့ပါတယ်။ပြဿနာကိုမဖြေရှင်းနိုင်ရင်နိုင်ငံတကာအကြမ်းဖက်အဖွဲ့တွေကိုဖိတ်ခေါ်ရရောက်နိုင်တယ်လို့လည်းသူကသတိပေးပါတယ်။အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်။
တောင်ရကြမြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်နဲ့စစ်တွေမြို့တွေကိုကိုယ်တိုင်သွားရောက်လည်လာခဲ့တဲ့အရှိတောင်အာရှဆိုင်ရာအမေရိကန်ဒူလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကသူ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုတောက်ကြနေတော့ကထိုင်းနိုင်ငံဘန်ကောက်မြို့မှာတယ်လီဖုန်းပေါ်ကနေတဆင့်ပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့တော်တော်လေးစိုးရိမ်နေပြီးအကြမ်းဖက်မှုတွေရပ်ဖို့နဲ့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လုံခြုံရေးအာဏာပိုင်တွေကိုတောင်းဆိုရဲလို့မစ္စတာမာဖီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရခိုင်ကိစ္စအရေးပေါ်စိန်ခေါ်မှုတော်တော်များများကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဖြေရှင်းဖို့ကြိုးစားနေတာကိုလည်းသူကကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရတခုတည်းတည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများမှတာဝန်ရှိနေတယ်လို့ပြောပါတယ်။လူအချက်တွေရှိနေတဲ့ဖွဲ့စည်းပုံဥပဒေကြောင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်ဒေါအောင်ဆန်းစုကြည်အနေနဲ့အကန့်အသတ်နဲ့ပဲလွှမ်းမိုးနိုင်တယ်ဆိုတာကိုအမေရိကန်အစိုးရကသိတယ်လို့လည်းဆိုပါတယ်။မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပါအဝင်ရခိုင်ပြည်နယ်အေဂျင့်တင်ငင်တိုးတက်ရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေကိုတာဝန်ရှိတဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်စီလိုတယ်လို့လည်းသူကပြောပါတယ်
။ပြည်သူရွေးကောက်ထားတဲ့အစိုးရရှိတဲ့ရတားဆိုရရဲ့အာဏာစက်အောက်မှာမရှိတဲ့လုံခြုံရေးတပ်ဖွဲ့တွေရှိတယ်။ဒေသခံခေါင်းဆောင်တွေရှိတယ်။ပြည်သူလူထုရှိတယ်။ပြည်သူတွေကြားမှာလည်းစိတ်ခံစားမှုမျိုးစုံနဲ့တော်တော်လေးတင်းမာမှုတွေရှိနေပါလေ။ အဓိကတာဝန်ကတော့လုံခြုံရေးအာဏာပိုင်တွေနဲ့ရခိုင်ပြည်နယ်တွေကဒေသခံတာဝန်ရှိသူတွေဖြစ်ပါတယ်အစိုးရကဆောင်ရွက်မယ်လို့ကြေညာထားတာတွေကိုလက်တွေ့ကောင်ထဲဖော်တဲ့နေရာမှာအလုံးကပူးပေါင်းဆောင်ရွက်စေချင်ပါတယ
်ဩဂတ်လတုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးစခန်းတွေအပေါ် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုအပေါ်စစ်တပ်ရဲ့တုံ့ပြန်မှုဟာအချိုးအစားမမျှဘူးလို့အမေရိကန်ဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးကပြောပါတယ်ရခိုင်ပြည်နယ်ပြည်ထနာကိုထိထိရောက်ရောက်မဖြေရှင်းဘူးဆိုရင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိုထိခိုက်စေတဲ့အပြင်နယ်စပ်လုံခြုံရေးအတွက် NDA ရှိနိုင်တယ်လို့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဆွဲဆောင်ရရောက်လိမ့်မယ်လို့အမေရိကန်ကမြန်မာအာဏာပိုင်တွေကိုသတိပေးခဲ့တယ်လို့လည်းဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးပက်ထရစ်မာဖီကပြောပါတယ် ARSA အဖွဲ့နဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့တွေဆက်နွယ်မှုရှိမရှိဆိုတာထက်အကြမ်းဖက်သမားတွေကိုဖိတ်ခေါ်ရရောက်လိမ့်မယ်လို့သတိပေးခဲ့တာပ
ါဒီအဖွဲ့နဲ့တခြားအဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိဆိုတဲ့အချက်နဲ့မဆိုင်ပါဘူးနိုင်ငံသားအကြမ်းဖက်သမားတွေအတွက်ခွင့်လန်းအသစ်တစ်ခုအဖြစ်မျက်စိကျသွားနိုင်ပါတယ်အနေရရှိနိုင်တဲ့ဆိုတဲ့ဒီအမြင်ကိုမြမရေးအတွက်ရေးပါသူတွေကြားမှာလည်းလက်ခံကြပါတယ
်မြန်မာနိုင်ငံမှာအကြမ်းဖက်အန်ဒီရရှိလာမယ်ဆိုရင်ရင်းနှီးမြှုပ်နှံခြင်းတွေလာရောက်စီးပွားရေးလှုပ်ဖို့စိုးရိမ်သွားနိုင်တယ်လို့ဒီမိုကရေစီအသွင်ပြောင်းလဲရေးကိုထိခိုက်နိုင်တယ်ဆိုတာအမေရိကန်အစိုးရကမြန်မာအစိုးရကိုတတိပေးထားတယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုပိုပြီးစိုးနေစေတာကတော့လူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ဖဲဖော်ပြမှုတွေဖြစ်တယ်ဆိုတာကိုလည်းပက်ထရစ်မာဖီကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်တင်းမာမှုတွေကိုယောနေသွားစေဖို့စကားအဖြစ်ပြောနေတာတွေကိုလျှော့ပါလို့လည်းအမေရိကန်ဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးကမြန်မာပြည်သူတိုင်းကိုတောင်းဆိုခဲ့ပါတယ
်ရှုပ်ထွေးတဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုထပ်ပြီးတော့ရှုပ်ထွေးအောင်လုပ်နေတာကတော့လူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတာပဲဖြစ်ပါတယ်အမုန်းပွားစေတဲ့ပြောဆိုမှုတွေအများကြီးဖော်ပြနေကြသလိုမမှန်ကန်တဲ့အကြောင်းချက်တွေအများပြားကိုလည်းဖော်ပြနေကြပါတယ
်ဖိနှိပ်တဲ့စစ်အစိုးရလက်ထက်မှာဆယ်စုနှစ်နဲ့ချီနေထိုင်ခဲ့ကြတဲ့မြန်မာပြည်သူတွေအနေနဲ့ကိုတွေ့အတွေ့အကြုံတွေကိုအမှတ်ရပြီးတော့ရိုဟင်ဂျာတွေအပေါ်စာနာကိယူနာထားတဲ့အမြင်နဲ့ကြည့်ပါလို့လေအရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးပက်ထရစ်မာဖီကသတင်းစာရှင်းလင်းပွဲမှာပန်ကြားခဲ့ပါတယ်ရှင
်။မဆူမြတ်မမရှင်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ4,300နီးပါးရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်ဥယျာဉ်တန်တဝက်နီးပါးဟာဖြစ်တယ်လို့နေရမှာဆိုဆိုဝါဝါချင်းနေရင်ဆိုင်နေကြရပြီးအခုညီအပူတပြင်းလိုအပ်နေတာကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းအရေးပေါ်အခုညီပေးနိုင်ရေးတိုးမြှင့်ဆောင်ရွက်နေကြောင်းတနီပါမျိုးကနေသတင်းတောက် research line ပေးပို့ထားပါတယ်ကိုညံဝင်းအောင်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်အမြင့်ဆုံး2000ကနေ1000လောက်ထိကြာဆင်းသွားပါတယ်ဝင်လာတဲ့ဒုက္ခသည်ဥယျာဉ်တိတိတသားကြာဆင်းသွားတဲ့အတွက်ဘင်္ဂလားဒေ့ရှ်နေဆက်မှာရှိထားပြီးသားရိုဟင်ဂျာဒုက္ခသည်စခန်းတွေနားမှာအခုနောက်ဆုံးဖွင့်လိုက်တဲ့ဒုက္ခသည်စခန်းတဲ့ပြုတ်သိမ့်နေတဲ့အခြေအနေကိုအနည်းငယ်သက်သာရရစေပါတယ်။အသစ်ရောက်လာတဲ့ဒုက္ခသည်တွေအတွက်စတူယန်မီတာ800အကျယ်ဝန်းရှိတဲ့စခန်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသုံးခွင့်ပေးထားပါတယ်။မုတ်သုံးမိုးနဲ့လေတံကိုကာကွယ်နိုင်ဖို့ဒုက္ခသည်တွေပလတ်စတစ်ရွက်ဖြင့်နေရောက်အောင်တတ်နိုင်သမျှဝေငှပေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်။ဆိုးရတဲ့ရာသီဥတုလူဦးရေထူထပ်မှုနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာအတွက်အထူးစိုးရိမ်နေရတယ်လို့ UNHCR ပြောခွင့်ရအန်ဒရူးမာစီကပြောပါတယ
် There are risks of diseases so that's why the extension is so crucial
ဒီမှာကကူးစက်ရောဂါအန္တရာယ်ရှိပါတယ်ဒါကြောင့်ဒုက္ခသည်တွေစိတ်ဖြစ်စေမှုရောကျသွားဖို့အတွက်ဒီစခန်းကသိက္ခာအရေးကြီးပြီးဒီစခန်းထဲမှာမိန်လာစနစ်နဲ့တောက်ရည်တန်းစတာတွေစနစ်တကျဆောင်ရွက်ပေးဖို့လိုနေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဟာရေကြောက်ဖြစ်တတ်တဲ့ဝမ်းလျှောနဲ့ကာလဝမ်းရောဂါ၊သွေးလွန်တိုကွေးနဲ့ငှက်ဖျားစတဲ့ကူးစက်ရောဂါအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဒီရေရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရအမျိုးသမီးဖာဒီလာချာဟိပ်ကပြောပါတယ
်။ We have also concerns about the injured. They need to be cared for.the immunization rates among
သူတို့ထိခိုက်ဒဏ်ရာရမှာကိုလည်းစိုးရိမ်မိပါတယ်။ဒါအတွက်သူတို့ဂရုစိုက်ဖို့လိုပါတယ်။ကာကွယ်ဆေးထိုးထားတဲ့ကလေးကအ ਨੇ စုပဲရှိပြီးမိသားစုထဲမှာကလေးကများပြီးအဟာရချို့တဲ့နေကြမယ်ဆိုရင်ပြီးတော့ကွင်းပြင်ကြီးထဲမှာပဲနေကြရတော့ဝက်သက်ရောဂါဖြစ်လာနိုင်တယ်လို့တခြားကလေးငယ်တွေကိုလည်းကူးစက်နိုင်ခြေကအရန်များပါတယ်
။ဒုက္ခသည်တွေရဲ့ကျန်းမာရေးအတွက်ကူးစက်ရောဂါပြန်ပွားမှုတားဆီးရေးဝန်ထမ်းတွေဒီစကန်နဲ့မှာစတင်လှုပ်ဆောင်နေကြောင်း WHO ပြောခွင့်ရချာဟိပ်ကပြောပါတယ်ရေသန့်ဆေးပြားနှစ်သန်းနဲ့ဝမ်းယောဂကာကွယ်ဆေးနှစ်သောင်းကိုဖြန့်ဝေပေးထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်လောက်ကစလို့ဝက်သက်နဲ့ပိုလီယိုယောဂကာကွယ်ဆေးတွေထိုးပေးနေပြီး လေးငယ်တသိန်းခွဲအထိထိုးပေးပြီလို့သူမကပြောပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုကုလနဲ့လူခွင့်ရေးကောင်စီကို8ဖွင့်ပေးစာတစ်စောင်ကိုအမေရိကန်မှာနေထိုင်ကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေပေးဖို့စီစဉ်နေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုမှန်မှန်ကန်ကန်သတင်းရယူကြဖို့အမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့လူ့အခွင့်အရေးကောင်စီတို့ကိုလည်းအိတ်ဖွင့်ပေးစာတွေပေးပို့သွားမယ်လို့ပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂအပါအဝင်နိုင်ငံတကာကရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခအင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ဖိအားတွေပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်နိုင်ငံတော်မှာရှိတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေဟာနယူးယောက်မြို့ကကုလသမဂ္ဂရုံးရှိမှာတောက်ကြနေကဆန္ဒပြခဲ့ကြပါတယ်။အခုချိန်ဟာနှစ်စဉ်ကုလသမဂ္ဂထွေထွေညီလာခံကျင်းပနေတဲ့အချိန်တည်းဖြစ်ပြီးတော့အခုလိုလာရောက်ဆန္ဒပြခဲ့တာနဲ့ပတ်သက်ပြီးတော့အင်ဒီယားနာပြည်နယ်ဖိုရိုင်းမြို့က88မြို့ဆက်ကျောင်းသားဟောင်းကိုအောင်မြင့်ထွန်းကအခုလိုပြောပါတယ
်။မေစုရဲ့ဇက်ဒီရဲ့မေစုရဲ့ဒီဆွေးနွေးပြောဆိုမှုတွေမေစုရဲ့ပန်ကြားမှုတွေပေါ်မှာကျွန်တော်တို့ကသွားလဲရှိတယ်အဲ့ဒီပေါ်မှာမေစုပြောထားတဲ့အတိုင်းအားလုံးကလည်းပြောလည်းရဲတကာတခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတခြားသတင်းဌာနတွေအဲ့ဒီအားလုံးကလည်းပြီးတော့မေစုဖိတ်ခေါ်သလိုဖိတ်ပြီးကြလဲကျွန်တော်တို့လည်းလာရောက်ပြီးလေ့လာပါကျွန်တော်ဖိတ်ချက်နေတဲ့သက်ဆိုင်ရာဒေသကိုလာရောက်ပြီးတော့ပြုပြင်လေ့လာပြီးတော့လွတ်လပ်စွာကျွန်တော်လေ့လာနိုင်လေဒီရခိုင်ပြည်နယ်ဒေသမှာအချမ်းပြက်ခံလေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ UN ကလေလောက်ကျွန်တော်တို့ဒီတခြားမီဒီယာလေတခြားနိုင်ငံတကာအစိုးရအဖွဲ့တွေအသီးသီးရနေပြီးတော့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေကိုမှန်မှန်ကန်ကန်နဲ့သတင်းရယူဖို့မှန်မှန်ကန်ကန်နဲ့အချက်အလက်တွေရယူနိုင်ဖို့အတွက်ကိုကျွန်တော်တို့လည်းရောက်ကန့်လန့်လာဖြစ်ပါတယ်
ဒါပြင်ကုလသမဂ္ဂနဲ့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီတို့ကိုလည်းအိတ်ဖွင့်ပေးစာတွေပေးပို့သွားဖို့စီစဉ်နေတယ်လို့ကိုအောင်မြင့်ထွန်းကပြောပါတယ
်ကျွန်တော်တို့ပေးတဲ့အိတ်ဖွင့်ပေးစာကလည်းကျွန်တော်တို့ကခုနကပြောဆိုတော့ဒီနေ့မှာကျွန်တော်တို့ပေးခွင့်မရဘူးပေးခွင့်မရတဲ့အခါကျကျွန်တော်တို့ကလောင်းမှကျွန်တော်တို့က fax တွေနောက်တော့ဒီ internet တွေရနေပြီးတော့ပေါ့နော် online တွေကလည်းကျွန်တော်တစ်စိတ် UN deliver ကျွန်တော်တို့တင်တဲ့တခြားအစိုးရဖွဲ့စည်းတီးတီးတို့ကျွန်တော်တို့အဲ့ဒါဗိတ္တူကိုပို့သွားဖို့ရှိပါတယ်။အဲ့ဒီကျွန်တော်တို့ရေးထားတဲ့ဥစ္စာကတော့အဓိက19ရက်နေ့ကျွန်တော်တို့နိုင်ငံတော်အတိုင်းပင်ဆိုင်လူလူကောင်းသောတောင်းဆန်းစုကြည်ကြောကြားချက်နဲ့အဲ့ဗိတ္တူပါအတိုင်းကျွန်တော်တို့ကဆက်စစ် support လုပ်တာဖြစ်ပါတယ
်။ဆန္ဒပြပွဲကိုအမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနာပြည်နယ်အင်ဒီယားနာပြည်နယ်ဖော့တ်ဝိန်းနဲ့နယူးယောက်ပြည်နယ်ဘာဖလိုအယ်ဘနီနဲ့နယူးယောက်မြို့တွေကမြန်မာရေးတက်ကြွလှုပ်ရှားသူ120လောက်ပါဝင်ခဲ့ကြပြီးတော့နိုင်ငံတော်အတိုင်းအမံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူရက်ဒီကြောင်မြန်မာနိုင်ငံမှာအကြမ်းဖက်သမားတွေအလို့မရှိဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်အမေရိကန်နိုင်ငံကမြန်မာရေးတက်ကြွလှုပ်ရှားသူတွေဟာစစ်ဆေးရလက်ထက်မြန်မာဒီမိုကရေစီရေလှုပ်ရှားမှုတွေကိုဖိနှိပ်ခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့ကုလသမဂ္ဂနဲ့မြန်မာတန်ယုံရှိတွေမှာတောင်းဆိုဆန္ဒပြခဲ့ကြပြီးမြဲအခုတစ်ချိန်ကတော့အရင်အချိန်တွေနဲ့မတူဘဲကွဲပြားနေတယ်လို့နယူးယောက်ပြည်နယ်ဘာဖလိုမြို့ကနိုင်ငံရေးကျင်းသားဟောင်းကိုမင်းနိုင်ကပြောပါတယ
်အရင်တစ်ချိန်တွေကျွန်တော်တို့နှစ်ပေါင်းများစွာတောင်းလျှောက်ရန်ယုံရှိဟောအင်ဒူရောရှိဒီတန်ယုံရှိတွေကိုအချိန်ပေါင်းများစွာကျွန်တော်တို့တိုင်းပြည်အတွက်အော်ကျွန်တော်ဒါအာဆန္ဒပြပွဲတွေလုပ်ခဲ့ကြတယ်အဲ့ဒီကာလတော့ကျွန်တော်တို့ကဒီမတရားအုပ်ချုပ်စစ်အာဏာရှင်ကိုတော့တွန်းလှန်ခဲ့တာဖြစ်တယ်ဒီချိန်နေမှာကြတော့လဲကျွန်တော်တို့ကဟိုတပီတူရွေးချယ်တင်မြှောက်လိုက်တဲ့အစိုးရခစ်ထဲမှာတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုကျွန်တော်တို့အဝေးရောက်မြန်မာတွေအနေနဲ့လည်းတောင်းဝန်ရှိတယ်လို့ကျွန်တော်တို့ခံယူတဲ့အတွက်ကြောင့်အဲ့တော့ပြည်တွင်းမှာဖြစ်တဲ့ပြဿနာတွေကျွန်တော်တို့ပြဿနာဖြစ်တယ်ပြည်တွင်းကိုထိရောက်မှုမှန်တယ်များဒီကျွန်တော်တို့အဝေးရောက်မြန်မာတွေမှာလည်းထိရောက်မှုကြည့်တယ်ဒါကြောင့်ကျွန်တော်တို့တက်အားတွေအရင်လိုမျိုးပဲအရင်ကဆင်အာနာရှင်တော်လာမို့လားလားသူကဆိုးရရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျွန်တော်တို့အခုလိုအရင်လိုပဲလာပြီးရပ်တည်ပေးဖို့အတွက်ရောက်လာတာဖြစ်တယ
်မြန်မာဒုသမရဦးဟန်ရီဗန်တီယိုဟာပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားမိန့်ခွန်းပြောခဲ့ပြီးတော့မြန်မာဆိုးရအနေနဲ့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေကိုအဓိကလေးပေးဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
တော်ရစီများရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြာခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲ Lumu Taiwan Jama, Matu Guevia Muri, Shinny Bime, Nayan Yenya, do Shindre, Ninai Alu, Pelo Lonam Les Rago, Vioye, Seninya, Taya Lila and Sisima, Srinija Yama. Pawin Bro Srinri Genetri, Vioye phone number, Dit Nitonya Nit Donshinne, Nanga Naligo call you Bro, Setwaya made telephone number go, Jodin Bro people Tanai Mari. Gora ima pawin naiusu yino. Email ne webpipi, etan fine ne webpipi. Vioye email isa, permis at vioenews.com go, Jodin Bro, people Tanai the low. Vioye Facebook Samyana Male, Machetri, Jodin Yeda, people Tanai Mari. Seninya Daya Lila is using on it, Juju Valisha.
Washington DC ka lulok chenku ha lenno ri ko le la me siwa be da pinya shin ne twet akang song nia de khu phit par dai taipan pinya shin ne ga ya yi pai kun ne ko di ma thong tha ra ba da ma ra lenno ri ko phami le la nai ma phit de lo thru ma ba yoga ri shin ne de le so ra ko si si nai ja ma ba american nga ne toyen threi san thana ga pe de yan mong ngwe ko tong swae pi lenno ri ma white note syndrome mo yoga shi mishi siwa be da pinya shin ne ga si si ja ra ba 2009 ကစပြီးတော့ပဟေလိဆန္ဒယောဂသမျိုးကြောင့်မြောက်အမေရိကတိုက်ကလင်းတို့ပေါင်း6တန်းကျော်တည်ဆုံခဲ့ရပြီပါပြီ။စွမ်းအင်နဲ့တဘာဝပတ်ဝန်းကျင်ဆရာဌာနကမာကိုကာဗယ်လိုကအခုလိုပြောပါရယ်
။ They typically have one pup a year when they reproduce. So
ညောင်လင်းတို့ကြီးတွေကနှစ်ပေါင်း20လောက်ပြည့်ရှင်ပါတယ်။သူတို့စပြီးတားပေါက်တဲ့ချိန်ကစပြီးတစ်နှစ်တစ်ခေါင်လောက်မွေးပါတယ်။သူတို့အများကြီးတားမပေါက်နိုင်တဲ့အတွက်နှာခေါင်းဖြူမိုယောဂါကတိတ်ပြီးအထိနာစေတဲ့အခြားအကြောင်းရင်းတရလည်းဖြစ်ပါတယ
်။ဒီယောဂါလက္ခဏာတွေကလူတွေကိုမကူးဆက်နိုင်ပါဘူး။ဒါပေမဲ့လည်းကူရီထဲကိုဝင်လာကြတဲ့လူတွေရဲ့ချွေးပေါက်ထဲအဲ့ဒီမိုယောဂါတွေပါသွားတာမျိုးဖြစ်တတ်ပါတယ်။အမောင်ထဲမှာဆိုရင်ဆွထိုင်းနေတဲ့အခြေအနေမျိုးမှာမိုတွေကခက်မြမြန်ပြန်ပွားသွားစေတာကြောင့်လင်းတို့တွေကနာမငိမ်ဖြစ်ဖို့အကြောင်းဖန်လာစေတယ်လို့ဇီဝဗေဒပညာရှင်လင်းစေးရိုဘော့ကရှင်းပြပါတယ်
။ Bats are arousing more often than they supposed to be during hibernation.And when they do that they're unable to find
Lura ထပ်ပို့ပြီးတော့မကြခနာဆိုသလိုလူလူကြကြရှိနေတတ်ကြပါတယ်။နောက်ပြီးအဲ့ဒီလိုအချိန်ဆိုရင်သူတို့အစာလည်းမရှာနိုင်ကြပါဘူး။နောက်တော့ကံမကောင်းစွာပဲတေဆုံသွားကြတာပါ
။လင်းတို့တွေတေဆုံတဲ့အကျိုးဆက်ကိုလူသားတွေရဲ့နေစဉ်လူမှုဘဝအပေါ်တည်းရဲ့တရားမှုရှိတယ်လို့ robot ကပြောပါတယ
်။ Without bats we're seeing an increase in mosquitoes and other pests that are decimating
လင်းတို့တွေမရှိရင်ခြင်တွေနဲ့တီးနှံတွေဖြတ်တဲ့တခြားပိုးကောင်တွေတိုးပွားလာတာကိုတွေ့ရမှာပါ။တကယ်လို့အခုကြံနေတဲ့လင်းတို့တွေကိုကာကွယ်နိုင်တဲ့နည်းလမ်းတွေမထွေဘူးဆိုရင်မကြခင်အခြေအနေတွေမှာဒီထက်ပိုးပြီးတော့ဆိုးလာဖို့ပဲရှိတော့တယ်လို့ကျွန်မထင်ပါတယ်
။လင်းတို့မျိုးစေ့တစ်ခုကယောဂါကူးစက်ခြင်းမခံရအောင်ဂူရီထဲကိုပြန်မလာကြဘူးဆိုတဲ့ theory တစ်ခုတော့ရှိပါတယ်။မြို့ကြီးတွေထဲမှာသူတို့ရှိနေဖို့ကပိုးပြီးတော့အရေးကြီးလာပါတယ်။ဒါကြောင့်လင်းတို့တွေနဲ့ရင်ဆိုင်တွေ့ရင်ဘယ်လိုပြုမူရမယ်ဆိုတာလူတွေသိဖို့အရေးကြီးတယ်လို့လည်းလင်းစေးကဆက်ပြောပါတယ
်။ Should not touch it and not disturb it.
လင်းတို့တွေကိုအထီးမတွေ့တဲ့လို့အနောက်ရှက်လည်းမပေးချင်ပါဘူး။လင်းတို့တိရခိုင်နှုန်းလောက်မှသာခွေးယူပြန်ယောဂါပိုးတွေရှိတတ်ကြပေမဲ့ဘယ်သူမှလင်းတို့အကိုက်ခံရတာမျိုးလည်းမဖြစ်စေချင်ပါဘူး။တကယ်လို့လင်းတို့အကိုက်ခံရရင်လည်းတိရိစ္ဆာန်ထိသိရဲ့အရာရှိတွေကိုခေါ်ပြီးလင်းတို့တွေကိုအကိုက်ခံရတဲ့သူရဲ့ကိုယ်ပေါ်ကနေဖယ်ရှားသင့်ပါတယ်။
Rabies လို့ခေါ်တဲ့ခွေးယူပြန်ယောဂါပိုးဟာလင်းတို့တွေမှာလည်းရှိတတ်ပေမဲ့တစ်ရခိုင်နှုန်းလောက်သာရှိတတ်ကြတာဖြစ်ပါတယ်ရှင
်။နားလောင်ပြပြသွားတာပါရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ23ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးခန္ဓာမှာတော့
ဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုရဲအတန်ကလည်းမရှိပါဘူး။အမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျမရေးပြဿနာဖြစ်အာဟာရတွေချို့တဲ့
ကနေဒါအခြေဆိုင်အယ်ဗာဒါစေတက်သူကကတိကဒေါက်တာခင်စောဝင်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။တိတ်ပန်တဲ့ဤပညာကဏ္ဍကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်ချောင်းတွေကိုကိုဝင်းမင်းကမူလဆောင်းပါရှင်ရဲ့အာပေါ်မပြက်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။နိုင်ငံတကာမှာနာမည်အကြီးဆုံးသတင်းစာကြီးတစ်ခုဖြစ်တဲ့ New York Times သတင်းစာကြီးမှာအော်စတြေးလျဝန်ကြီးချုပ်ဟောင်း Kevin Rudd ကကမ္ဘာကုလသမဂ္ဂအနေနဲ့ရွန်ဂျာပြဿနာအဖြေရှာရမှာဒေါန်ဆန်းစုကြည်ရဲ့ဒီမိုကရေစီအသွင်ပြောင်းအစိုးရအားနည်းမသွားအောင်တတိထားလုပ်တင်တယ်လို့စက်တင်ဘာ22ရက်နေ့ကထောက်ပြလိုက်ပါတယ
်။လက်ရှိ Asia Society Policy Institute ရဲ့ဥက္ကဋ္ဌဖြစ်တဲ့ဝင်းကြီးချုပ်ဟောင်း Red ကလက်ရှိရိုဟင်ဂျာပဋိပက္ခပြဿနာကြီးထဲမှာပြည်တွင်းမှာရောပြည်ပမှာပါဒေါန်ဆန်းစုကြည်ကိုအားနည်းသွားစေနိုင်တဲ့တက်မတော်ရဲ့စစ်စင်ရေးထဲမှာပေါ်လာနေတာတွေ့ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာအကြမ်းဖက်သမားအဖွဲ့ရဲ့ဩဂုတ်လ25ရက်နေ့လုံခြုံရေးစခန်းများစွာကိုတိုက်ခိုက်ခဲ့ပြီးမှဒါကိုအတုံးချပြီးတက်မတော်အနေနဲ့အကြမ်းဖက်တံပြန်နှိမ်နှင်းလိုက်ကရိုဟင်ဂျာတိုင်းနဲ့ချီနိုင်ငံတွေကထွက်ပြေးသွားတာကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံတကာဖိအားအောက်မှာဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာလူအခွင့်အရေးနစ်နာမှုတွေမဖြစ်အောင်ထုတ်ပြောပေးလာရတယ်လို့မစ္စတာရက်ကဆိုပါတယ်ခုလိုမဖြစ်မနေပြောရတာကြောင့်ရိုဟင်ဂျာတွေဟာမြန်မာနိုင်ငံကမဟုတ်ဘူးလို့ယူဆထားတဲ့ဗုဒ္ဓဘာသာအများစုဘက်ကဒေါအောင်ဆန်းစုကြည်မရက်တီပေးပဲရိုဟင်ဂျာအခွင့်အရေးပို့ပေးလိုသူလို့အများကမြင်လာနိုင်စိတ်ပြက်လာနိုင်တဲ့အခြေအနေတွေကိုတွန်းပို့လိုက်နိုင်တယ်လို့သူကဆိုပါတယ်နိုင်ငံတကာဘက်မှာလည်းဒေါအောင်ဆန်းစုကြည်အနေနဲ့တက်မတော်ရဲ့ပြင်းထန်တဲ့စစ်ဆင်ရေးတွေကြောင့်ပြည်ပထွက်ပြေးခိုလုံရတဲ့ရိုဟင်ဂျာလူနည်းစုရဲ့အခွင့်အရေးတွေကိုအကာအကွယ်မပေးနိုင်ဘူးတက်မတော်အပေါ်ဩဇာမရှိဘူးမပြောရဲဘူးလို့ဝေဖန်အထင်သေးမှုခံရနိုင်တဲ့အနေအထားကိုရောက်သွားစေတယ်လို့ရက်ကဆက်ပြောပါတယ်။ဒါပေမဲ့တနက်ပြောင်းအာနာဆက်ကြီးနေတဲ့တက်မတော်ရှိနေချိန်မှာဒေါအောင်ဆန်းစုကြည်အနေနဲ့မကြခင်ကမေကွန်းပြောရမှာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်သူတွေကိုဥပဒေအတိုင်းအရေးယူမယ်လို့ပြောထားတာကတကယ့်ကိုတတိပြလိုက်တာဖြစ်တယ်။ဒါအပြင်ရိုဟင်ဂျာတွေအခွင့်အရေးအတွက်ကိုဖီအာနန်ကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲဖော်မယ်လို့ပြောထားတာကိုလည်းမမေ့သင့်ဘူးလို့ထောက်ပြပါတယ်။အဲ့ဒါကြောင့်ကုလသမဂ္ဂအနေနဲ့ရခိုင်ရေးဖိအားပေးရမှာဖွဲ့စည်းအုပ်ချုပ်ပုံကန့်သက်ချက်တွေကြောင့်ဒေါအောင်ဆန်းစုကြည်အနေနဲ့တက်မတော်အပေါ်တိုက်ရိုက်အမိန့်မပေးနိုင်တာအပါအဝင်အထက်ပါအချက်တွေကိုထည့်မတွက်လျင်ရိုဟင်ဂျာတွေခံစားနေရတာပိုကြာသွားနိုင်ုံတင်မကဒီမိုကရေစီအစိုးရပါဆုံးရှုံးသွားနိုင်တယ်လို့ဆိုပါတယ်ရှင
်။နောက်နိုင်ငံတကာသတင်းတစ်ပုဒ်မှာတော့ဩစတြေးလျနိုင်ငံမှာသတ္တန်းအစီအစုံနေ့စဉ်သတင်းစာကြီးဖြစ်တဲ့ Sydney Morning Herald ထဲမှာဆောင်းပါရှင်လင်ဆယ်မာဒော့ကရိုဟင်ဂျာစစ်သည်ကြွတအုပ်ရဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာတွေကိုကူရမရောက်ပဲဒုက္ခအကြီးအကျယ်ပေးရရောက်ခဲ့တယ်လို့စက်တင်ဘာ22ရက်နေ့မှာထောက်ပြလိုက်ပါတယ်။ဆောင်းမရှင်မာတော့ကပြီးခဲ့တဲ့ဩဂတ်25ရက်နေ့မှာရခိုင်ပြည်နယ်အတွင်းအကြီးမားဆုံးအကြမ်းဖက်တိုက်ခိုက်မှုတွေမစခင်လပိုင်းတွေထဲမှာပဲမြန်မာတပ်မတော်အတွက်သတင်းပေးသူတွေလို့တန်တရားဖြစ်ပြီးမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေဒါဇင်တွေနဲ့ချီလက်ပင်ဖြတ်တတ်ခံခဲ့ရတယ်လို့ဆိုပါတယ်။တကယ်တော့ရိုဟင်ဂျာအခွင့်အရေးအတွက်တိုက်ခိုက်တာဖြစ်တယ်လို့ဒီအာဆာစစ်သွေးကြွအုပ်စုကပြောနေပေမဲ့မြမတပ်မတော်ဘက်ကရဲဆက်ဆက်တုံ့ပြန်မှုတွေပဲပြန်ရခဲ့တယ်။လက်မြေရှင်းလင်းစစ်ဆင်ရေးအောက်မှာလူတွေအများပြားသတ်ခံရတယ်၊ရွာတွေယာနဲ့ချီမိရှို့ခံခဲ့ရတယ်။နောက်လူပေါင်း၄သိန်းကျော်နေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ပုံရိပ်တွေစိတ်ထိခိုက်ဖွယ်တွေ့မြင်ခဲ့ရတယ်လို့မာဒော့ကဆိုပါတယ်။ဒါပေမဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေထဲမှာပါကစ္စတန်မလေးရှားနဲ့ထိုင်းနိုင်ငံတောင်ပိုင်းကစစ်သွေးကြွတွေပါပါဝင်ပတ်သက်ခဲ့ပြီးအာဖဂန်စစ်ပွဲပြန်တွေကပါသင်တန်းတွေပေးခဲ့တာကြောင့်ဒီအကြမ်းဖက်မှုပဋိပက္ခတန်တရာကမြန်မာနိုင်ငံတွင်သာမကပဲဒေသတွင်းမှာပါမတီးမငြိမ်ဖြစ်မှုတွေဖြစ်လာမဲ့အန္တရာယ်ရှိနေတယ်လို့ဆောင်းပါရှင်ကသုံးသပ်ပြထားပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါရှင်အခုတခါနားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင်
Idiom ne jin pyat me idiom a thung ga ro
chip on your shoulder
p
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR your အသင်ဤ SHOULDER shoulder ကပခုံးဆိုတော့စခိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out.He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုလည်းနှာစင်ကြရပါမယ်ရှင်။ပြီးခဲ့တဲ့လကစတင်ခဲ့တဲ့ရိုဟင်ဂျာပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်၄သိန်းကျော်နဲ့ကလေးအရေအတွက်က၂သိန်းခွဲရှိပြီးအရွယ်ရောက်တဲ့မိန်းကလေးနဲ့အမျိုးသမီးတွေ၁သိန်းနီးပါးနဲ့မှလည်း5,000ခွဲဟာကိုဝင်ဆောင်မိခင်လောင်းတွေဖြစ်ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကိန်းခဏန်းတွေအရဒုက္ခသည်တွေရဲ့မွေးဖွားမှုနှုန်းကိုထိန်းချုပ်ဖို့လိုအပ်နေပြီလားဆိုတဲ့သုံးသပ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အကြောင်းစုံကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင်။
Nearly 300,000 people, including 154,000 children, are under the age of 5, and nearly 55,000 pregnant women require additional food assistance. Funding is urgently needed to support...
At that 5 years, there are 5,400 people. There are 5,400 people. There are 5,400 people. There are 5,400 people. There are 5,400နောက်ထပ်ကေဆေးရည်နေရာတွေကိုဖွင့်လှစ်ပေးဖို့အရေးပေါ်အကူအညီလိုအပ်နေပါတယ
်။အဲ့ဒါကတော့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကစက်တင်ဘာ16ရက်နေ့ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။သူပြောခဲ့သလိုပါပဲ။ရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးမီကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နှုတ်တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့16,000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကမြို့တော်မှာစက်တင်ဘာ21ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူနာပြူတွေဝင်းဆွဲတွေက Cox Bazar ရှိ Rohingyas Country မှာပကြာသီးမီရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွားပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ် Rohingya အမျိုးသမီးတွေဟာပဋိပက္ခထိန်းချုပ်နှီးတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ Rohingya အမျိုးသမီးတွေအတွက်ပရိသေထိမ့်ချုပ်ဖို့ဆေးနဲ့ကွန်ဒမ်တွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတွင်နိုင်ငံကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်း UNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသေးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းနဲ့၄ပုံတဝန်းဟာကလေးတွေဖြစ်ပြီးဒ ီခလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ်
Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2,000ခွဲကျော်ရှိပါတယ်။ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြသည့်မီရက်အတွင်းသူတို့တွေကို Cox Bazar စခန်းမှာအသက်5နှစ်အောက်ကလေး 2,300 လို့ကိုအဟာရတချွတ်တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်။အဲ့ဒီအထက်မှာ800ဂိုင်းနှုန်းနဲ့900ဂိုင်းနှုန်းတို့ကသိကူအဟာရဒချွတ်တဲ့နေကြပါလေအစားအစာကောင်းကောင်းမစားရလို့ဖျားနာလို့အခုလိုစိုးရင်ရတဲ့အဟာရဒချွတ်တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါလေအသက်9နှစ်အောက်တွေမှာဒါဟာခလေးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောကွင်းရကရှင်းပြသွားတာဖြစ်ပါလေဘာသာရေးနဲ့လူမှုရေးရခလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကဒီပခဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေတာရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးကန့်တတ်တဲ့အမိတ်ကိုဒေတန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အုပ်စုတွေကဝိုင်းကန့်ကွက်ခဲ့ကြတာတွေထွက်ပေါ်ခဲ့ပါတယ်။ခုနောက်ဆုံးဖြစ်ပေါ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့ခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဦးရေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထည့်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါ။ဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆော်ဝင်းကိုမေးမြန်းခဲ့ပါတယ်။သူကကျမရင်းနဲ့လူအခွင့်ရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ်
ခုတည်ရတဲ့ဂိမ်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက၄သိန်းကျော်လောက်ရှိတဲ့အထက်မှာဒီအရွယ်ရောက်သူအမျိုးသမီးဟာ၁သိန်းဝန်းကျင်ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအရွယ်ရောက်တဲ့၁သိန်းဝင်းချင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုက်မိခင်အရေးအတွက်ဟာ9,000ခွဲပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာချိုးစနဲ့ကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်လीဆိုတော့ဒီကိန်းကဏ္ဍကတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှခလေးလူဦးရေကလည်း2,000ခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းမွေးဖွားနှုန်းမျိုးပွားနှုန်းတွေကတော်တော်လေးကိုများတယ်ဆိုတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှင်ကျမတို့ကကျမကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွင့်ကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏန်းတွေကိုကြည့်လို့ရှင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ကြားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းနေများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံနေကုထက်ပို့ပြီးတော့ပြင်းထန်မှုအတွက်ဒီကလေးတွေကိုကြွေမွေးဆောင်ရှောက်နိုင်ဖို့ပညာသင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်။အဲ့တော့လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လူနေတယ်။ဒီလောက်လူဦးရေတိုးဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမြားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်။အဲ့တော့တလင်းတမြားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်။နောက်တစ်ခါဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့ဘာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုရဲအတန်ကလည်းမရှိပါဘူး။အမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကဟိုကျမရေးပြဿနာဖြစ်အာဟာရတွေချို့တဲ့ကလေးတွေထမွေးအဲ့လိုမျိုးနဲ့ပဲဟိုတန်နေရာကလည်နေတော့ဒီပြဿနာဟာတနေ့တခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချာချာထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်မဲ့သူတို့ရဲ့ဘာသာရေးအရာလဲဒီတည်တားတဲ့နီးတွေကိုသုံးထားကိုအားမပေးတဲ့ဟာတွေလဲရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်ခွင့်မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက် ချဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးသူငယ်အခွင့်အရေးဆိုတာတောင်မှဘာမှသူတို့မသိဘူးသူတို့မှထားတယ်လို့နေပြီးတော့ပိန်လီချို့တဲ့ပြီးတော့ဟိုပညာသင်မှုလည်းလက်လန်းမမီအစားအသောက်လည်းလက်လန်းမမီအဝေးစားတောင်မှလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကသူတို့ပို့ပြီးတော့တောင်မှဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့်ရင်းချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တီမောင်ရဲ့ဆီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒီဒေါက်တာစင်တီမောင်ရဲ့ဆီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမ်းမာရေးပညာပေးတွေကျမ်းမာရေးပြည်သူစောင့်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လဲမိသားစုစီပံကိန်းကြီးအများကြီးလှုပ်ပေးပါတယ်။အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လဲအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်။ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲ။အဲဒီနီးပညာတွေပညာပေးတယ်။ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူး။အခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ
်အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နှာစင်ကြရတာဖြစ်ပါလေရှင်အခုဆက်လက်နှာစင်ကြမယ်တိတ်ပန်တဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါလေရှင်
မြန်မာနိုင်ငံရဲ့ခြေလက်တွေမှာမီးလင်းဖို့အတွက်ပြန်ပြစ်မြဲဆွရင်ကိုဘလို့အသုံးချတင်ပါသလဲအစိုးရကအားပေးမယ်ဆိုရင်ဘလို့စီမံကိန်းမျိုးကိုလုပ်ဖို့လိုပါသလဲ Green မြန်မာပြန်ပြစ်မြဲဆွရင်အသင်းကဥက္ကောင်မြင့်အမြင့်ကိုဒီတစ်ပတ်မှာပြောပြပေးမှာပါပြန်ပြစ်မြဲဆွရင်အတွက်နိုင်ငံတော်ကချထားတဲ့အစီအစဉ်မှာကမ္ဘာ့ဘဏ်ကရေးဆွဲထားတဲ့နိုင်ငံတော်ရဲ့လျှက်စစ်ဆွရင်ဆိုင်ရာအမျိုးသားရေးအစီအစဉ်NEP နဲ့ဂျပန် JICA အဖွဲ့ကနေဆွဲထားတဲ့မြန်မာ Energy Master Plan အစီအစဉ်တွေရှိပါတယ်။တက္ကသိုလ် 2030 ရောက်ရင်တနိုင်ငံလုံးမီးလင်းရေးအတွက် JICA ရဲ့စီမံကိန်းကကြောင်မီးသွေးကိုသုံးဖို့အတွက် 33 ရာခိုင်နှုန်းနဲ့ရေအားက 42 ရာခိုင်နှုန်းသုံးနေချိန်မှာပြန်ပြည့်မြဲဆွင့်အတွက် 6 ရာခိုင်နှုန်းပဲသတ်မှတ်ထားရမို့ပြန်ပြည့်မြဲဆွင့်အတွက်နေရာကတိတ်မရှိဘူးလို့ဥက္ကောင်မြင့်ကပြောပါတယ်။
ကြိုက်တာက energy master plan ကိုသူဆွဲပေးတာပါနိုင်ငံတော်ဆိုရဘူးအရင်ဆိုရပေါ့နော်အခု energy master plan ရဲ့သူဆွဲပေးရတဲ့လမ်းကြောင်းကသူကကျွန်တော်တို့ရဲ့ခုနဖွံ့ဖြိုးရေးအားလုံးကို block လုပ်ထားတယ်လို့ဖြစ်ပါတယ်ဒီ renewable energy ကို 9% ဆိုပြီးတော့ 2030 target နဲ့ဆွဲထားပါတယ်အဲ့ဒီ target ကို ministry တွေက account for နေရမှာ renewable energy ကခုနပြောသလိုနေရာမရှိဘူးနောက်တစ်ခုကကြိုက်ကားလိုအမျိုးကကျွန်တော်တို့သူတို့လည်းဒီတခြားနိုင်ငံတွေမှာကြတော့ဒီ people based ပေါ့နော် PPP ပေါ့ဗျာအခုခေတ်စားနေတာ public private partnership ဒီပြည်သူကမကတကယ်ဖြစ်လာတဲ့ဟာအဲ့ဒီအခြေအနေဖြစ်အောင်သူတို့က business model တွေလုပ်ပြီးတော့သူအားပေးဖို့လိုပ
ါစီးပွားရေးတွက်ချေကြိုက်မယ်နမူနာပုံစံတွေမလုပ်ခင်အစိုးရကမူဝါဒတွေချပေးဖို့လိုပါတယ်ဒါပေမဲ့အခုအစိုးရကမူဝါဒကောင်းကောင်းမချနိုင်သေးတာမို့အခုချိန်မှာအစိုးရကိုဘက်ဆောင်ပါတဲ့စီမံကိန်းနမူနာတွေတင်ပြဖို့လုပ်နေတယ်လို့ဆိုပါတယ
် model project တွေပေါ့နော်ကျွန်တော်ခေါ်တော့ဒီ multi disciplinary model project ပေါ့။မ project တစ်ခုကဒီကျေးရွာကြီးဒီမှာမီးလင်းမယ်တနည်းအားဖြင့်ဟာလုတ်တဲ့ကံမှာဒီ hydro သုံးမယ် solar သုံးမယ် biomass သုံးမယ် hybrid ဖြစ်ရင်လည်းပြင်မယ် design တစ်ခုကဒါပေမဲ့အဲ့ဒီမှာ policy approach လည်းချက်သွင်းထားမယ်ကွ environment approach ဆို solar approach လည်းချက်သွင်းထားမယ်အဲ့ဒီလိုနဲ့ model project တွေကိုသူတို့ပထမ subsidize phase ပေါ့အဲ့လိုမျိုးတွေလုပ်ဖို့လိုပါတယ်ဗ
ျဆက်ဥပမာလေးတစ်ခုပြောပြပေးပါဆရာဥပမာဆိုရင်မြို့တစ်မြို့ပေါ့နော်ထားပါတော့ဒီရန်ကုန်မန္တလေးလမ်းမကြီးပေါ်ကမြို့တစ်မြို့ပေါ့နော်မီးတိတ်ပြီးတော့ဆစ်စစ်တာတိတ်မရတဲ့မြို့တစ်မြို့ဆိုရင်ဆရာဘယ်လိုလုပ်စပြီးတော့လုပ်မယ်လို့အကြံပေးမလဲဆရာ
ဥပမာကျွန်တော်နိုင်ငံမှာဒီမဟာဒါလိုင်းက32ရာခိုင်နှုန်းလောက်ပဲရှိတော့ကျန်တဲ့နေရာမှာဒီမဟာဒါလိုင်းမရှိပါဘူးမရှိပြလေလို့အဲ့လိုမြို့တွေရွာငယ်တွေဥပမာစက်မှုစုံတွေဟဲ့လားအဲ့လိုနေရာတွေမှာမီးရေလိုတော့သူနီးသူအနဲ့လုံတာတွေရှိပါတယ်ဒါပေမဲ့သူနီးသူအနဲ့လုံတော့ဥပဒေကလည်းအမပေးဘူး finance ကပုံစံနဲ့ကိုယ်ပဲလုပ်တယ်ဟဲ့လား technology လည်းဒီ fail မလုပ်တော့သူ့မှာအခက်အခဲအများကြီးနဲ့တန့်နေတာတွေရှိပါတယ်အဲကျွန်တော်အမြင်ကကျွန်တော်ကပါလဲဆိုတော့ project နှစ်မျိုးပေါ့နော် green and brown ဆိုပြီး green ဆိုတာကဥမာမြို့တစ်မြို့ရှိမယ်ဗျာအဲ့ဒါဆက်မှုစုံတစ်ခုရှိမယ်မြို့တစ်မြို့ရှိမယ်အဲ့ဒီနေရာကိုဒီမ ဒီပေးဖို့ကိုနိုင်ငံတော်ရဲ့ grid line နဲ့ဟလာမစဉ်းစားတော့ဘူး။နှီးမျိုးမျိုးရှိပါတယ်။သူက private sector တခုကို local private sector လုံးဝလောက်တာရှိတယ်။ local နဲ့နိုင်ငံသားသားနဲ့လောက်တာရှိတယ်။စသဖြင့်ပေါ့နော်။အဲ့လို private sector တခုကိုသူဘယ်လိုနှီးနဲ့ပေးမလဲ solar နဲ့ပေးမလား hydro နဲ့ပေးမလား hybrid နဲ့ပေးမလားကျွန်တော် design တွေထုတ်လို့ရပါတယ်။သူ့ရဲ့ power consumption နဲ့သူ့ရဲ့လိုတဲ့ requirement IPP လုတ်ပိုင်ခွင့်ကိုအပြည့်အဝနိုင်ငံတော်ကပေးမယ်ဆိုရင်အဲ့လိုမျိုးကိုစဖို့ကငကူကလုံလုံလုံစဉ် business trend မရှိတဲ့အတွက်ဘယ်လိုမျိုးကြောက်ပါလဲ။အဲ့ဒါကိုရေဝင်လှုပ်လာနိုင်အောင်နိုင်ငံတော် policy ရအပေးရမယ်နောက်တော့ဝေဝေဘလိုနီးနဲ့ finance system တွေပေါ့ဒီ World Bank ကိုလည်းကျွန်တော်ပြောပြပါတယ်ခင်ဗျားတို့ private sector ကိုတိုက်ရိုက်ဝေပြီးတော့တကယ်လုပ်တဲ့လူကိုပေးနိုင်တဲ့နည်းမလုပ်နိုင်ဘူးလားဆိုအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကဒီ policy မှာအခုက environment issue တွေ social issue တွေဒီ energy မှာ energy ပေးတာ generation တခုတည်းမဟုတ်ဘဲနဲ့ဒီ energy efficiency ရော energy storage ဆိုအဲ့ဒါတွေကိုရောတဲ့ multi disciplinary design လို့ကျွန်တော်ကတော့ပြောချင်တာပေါ့ဗျာ
ဘက်ဆောင်စီမံကိန်းအတွက်ပြန်ပြင်းမြန်းစွန့်ရင်မှာစွန့်ရင်ကိုပိုးပြီးထိရောက်စေတဲ့နှီးတွေစွန့်ရင်တိုးလောင်တဲ့နှီးတွေကိုတုံးပြီးရေရှည်အတွက်အစိုးရနဲ့ပုဂ္ဂလိကဟန်ချက်ညီညီလှုပ်ဆောင်ဖို့လိုပါတယ
်အဲ့လိုမျိုးကိုလုတ်တာအောင်နိုင်ငံတော်တို့ကလည်းဒီ project တွေပေးမယ်ပုဂ္ဂလိကဘိုင်းကလည်းသူ့ရဲ့ပါဝင်မှုမှာ business ဆန်းဆန်းပေါ့ long term perspective အပြည့်နဲ့လုပ်မယ်ဆိုရင်ကျွန်တော်ရနိုင်ခြေတွေအများကြီးရှိပါတယ
် off grid လို့ခေါ်တဲ့ပင်မမဟာဓာတ်အားလိုက်နဲ့ချိတ်ဆက်မထားတဲ့နေရာတွေမှာမီးရဖို့အတွက်စံပြအဖြစ်ရထားပြီးမီးပေးဖို့လုပ်နိုင်ပြီဆိုရင်အဲ့ဒီနေရာအတွက်မီးပေးတဲ့ပင်မလိုင်းရောက်လာချိန်မှာတည်ဝင်ချိတ်ဆက်ပိုင်ခွင့်ရှိဖို့ကအဓိကအရေးပါပါတယ
်။ water တစ်ခုပေါ့နော်မြို့ငယ်တစ်ခုဆိုလည်းကောင်း၊ဂျွာအုပ်စုတစ်ခုဆိုလည်းကောင်းတကယ်လို့ main grid ကြီးရောက်လာရင် तू ကတရားဝင်ချိတ်ဆက်ပိုင်ခွင့်ပေါ့နော် grid interconnectivity လို့ခေါ်ပါတယ်။အဲ့ဒါတရားဝင်ရှိရပါမယ်။ဘယ်လိုလုပ်တော့လုပ်နေလဲချိတ်ဆက်မလဲ။ကျွန်တော်နဲ့ငွေပေးယူလား power purchase ဘယ်လိုလုပ်မလဲဆိုတာကတခြားနိုင်ငံတွေမှာဒါတွေအများကြီးရှိပါတယ်။အဲ့ဒါတွေကိုအတူယူပြီးတော့ဒီ modeling နဲ့ပေါ့နော်နိုင်ငံတော်မှာပထမဆုံးမရှိသေးဘူးဆိုရင်စပေးဖို့လိုပါတယ်မြို့ငယ်တွေလည်းစလို့ရတယ်ရွာအုပ်စုတွေလည်းစလို့ရတယ်တချို့ဆိုရင် isolate ဖြစ်နေတဲ့စက်မှုဇုန်တွေအဲ့ဒါစသဖြင့်ပေါ့စလို့ရတယ်နောက်တချို့ဆိုရင်ကျွန်တော်ဥပမာပေးမယ်ဆိုရင် housing estate တွေရှိတယ် housing estate တွေကိုလည်းနိုင်ငံတော်ရဲ့ line တစ်ခုတည်းကိုအာမကူပဲနဲ့ hybrid နဲ့ပေါ့နော်ကိုယ် line မိပေးတဲ့စနစ်နဲ့ဒီ public sector ကိုသူ့ရဲ့ business တွေလုပ်နိုင်အောင်ဘယ်လိုလုပ်မလဲအဲ့လိုတွေကျွန်တော်တို့အများကြီးလုပ်လို့ရတာတွေရှိပါတယ်ဒါ policy ကကျွန်တော်တို့အာမေးမထားဘူးကျွန်တော်တို့ဒီ renewable energy ကိုလေကျွန်တော်တို့ဒီပုဂ္ဂလိကကဏ္ဍကလုံနိုင်အောင်ပေါ့နော်အဲ့ဒီအဓိကပါပဲ
ပုဂ္ဂလိကဆိုရင်ပို့ပြီးတော့အခုတစ်ထပ်ပို့မြန်မြန်ဖြစ်မယ်ပေါ့နော
်မြန်မြန်ဖြစ်မှာပါပုဂ္ဂလိကကဏ္ဍလုံမှာပဲဖြစ်မှာပါဒီအစိုးရကိုဒီနိုင်ငံတော်အစိုးရကပဲကင်နေလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီနိုင်ငံတော်အခု grid ကြီးကလည်းဒီ billion နဲ့ရှိပြီးတော့အမျက်စိုက်နေရတာလေဘယ်လောက်များကြာကြာစိုက်နိုင်မလဲတော့မသိဘူး grid ကိုလည်းကောင်းအောင်လည်းမပြင်နိုင်ဘူးအဲ့ဒီအလားအလာကလည်းခုနလိုပေါ့ဒီကျွန်တော်တို့ကမကောက်မှုပေါ့ဗျာတကယ်လို့ပုဂ္ဂလိကကဏ္ဍကို decentralize လို့ခေါ်တယ်လေဘဟုကပဲမကင်တော့ဘဲနဲ့ပုဂ္ဂလိကကဏ္ဍကို decentralize နဲ့ခွဲပေးတဲ့အကူလက်တွေ့ပြတကယ်ပုဂ္ဂလိကကဏ္ဍကပြည်တွင်းရောပြည်ပရောဟလား join ရောပေါင်းပြီးလုပ်နိုင်အောင်သူတို့အားပေးဖို့ကဒီနှစ်မှာမရှိဘူးဆိုတာနေဖြစ်ထွက်ပါတယ
်ဒီလာမယ့်2019ခုနှစ်အတွက်တော့ညှော်လင့်ထားလားဆရာဒါမျိုးဖြစ်ဖို့
ပြောလင့်ထားပါတယ်ကျွန်တော်ကလွတ်တော်အဆင့်ဒီလဲကျွန်တော်တန်းနေသမျှစူးစမ်းလုပ်နေပါတယ်ဒီဟာကိုကျွန်တော်ကနိုင်ငံတော်ရဲ့ဒီပြောင်းလဲမယ်ဆိုတဲ့အချိန်မှာဒီအချိန်မှာကျွန်တော်တို့ green energy ပေါ့ renewable energy ကိုကဘာသွားနေသလိုကျွန်တော်နိုင်ငံပြောင်းဖို့အခွင့်အရေးရှိတယ်ဆိုတော့အဲ့ဒါ2019နှစ်မှာစနိုင်အောင်လို့တော့ကျွန်တော်ကဒီလာမယ့် 2019 February မှာ World Bank နဲ့နိုင်ငံတော်အစိုးရနဲ့လုပ်မဲ့ဒီ mini grid workshop ဆိုတာရှိပါတယ်ခုနပြောတဲ့မာတာလိုင်းပြပကိစ္စတွေကိုပြောမယ်အားမှာအားယူပြီးတော့ကြာကြာနဲ့ခုန modeling တွေပါတယ်ခုနမေးတဲ့ဟာမျိုးပေါ့နော်ကျွန်တော်စနစ်တကျချပြပြီးတော့လုပ်ဖို့ကျွန်တော်ကြိုးစားနေပါတယ်ပြုပြင်ပြောင်းလဲနိုင်အောင်
မြမပြန်ပြင်းမြဲဆွရင်အတင်းကဥအောင်မြဲပြောချခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော
်ဘာကိမျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညာပိုင်းမှာအသစ်နားဆင်နိုင်သလိုအခုလိုစနေမနက်ပိုင်းမှာလည်းနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင
American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီကတရဲဘောကြောင့်သောအကြမ်းဖက်တိုက်ခိုက်မှုလို့ဖော်ပြထားတဲ့2019ခုနှစ်စက်တင်ဘာလ17ရက်နေ့ကဆိုင်းနိုင်ကျွန်းဆွယ်မြောက်ပိုင်းကအယ်အရစ်နာမှာအစ်ချစ်လုံခြုံရေးရင်တန်းကိုတိုက်ခိုက်ခဲ့မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ထပ်တူအမေရိကန်ပြည်ထောင်စုကလည်းပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်ရတဖွဲ့ဝင်18ဦးထက်မနည်းသေဆုံးပြီးဒဏ်ရာရသူတွေလက်ရှိတဲ့တိုက်ခိုက်မှုကို ISIS တွေကသူတို့လက်ချက်ဖြစ်ကြောင်းကြေညာပါတယ်။လမ်းဘေးထောင်ပုံကြောင့်စစ်ရင်တန်းထဲမှာပါတဲ့စစ်ကားအတော်များများပျက်စီးသွားခဲ့ပါတယ်။လာပေါင်းများစွာအတွင်းအီဂျစ်လုံခြုံရေးတပ်ဖွဲ့တွေအသေးအပြောက်အများဆုံးတိုက်ခိုက်ခံရမှုလည်းဖြစ်ပါတယ်။ဒီတပ်ဖွဲ့ဝင်တွေဟာ
IS အကြမ်းဖက်သမားတွေကိုနှစ်နဲ့ချီတိုက်ခိုက်လာခဲ့တာမှာရဲတပ်ဖွဲ့ဝင်တွေရောစစ်သားတွေပါကြာဆုံးများခဲ့ပါတယ်။ဘယ်ပုံစံနဲ့ပဲဖြစ်စေအကြမ်းဖက်မှုဆိုတာဟာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုချိန်ချောက်မှုမှာအပြင်းထန်ဆုံးဖြစ်တယ်လို့လုံခြုံရေးကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အကြမ်းဖက်မှုကိုဆောင်ရွက်သူတွေ၊စီစဉ်သူတွေ၊ငွေကြေးထောက်ပံ့သူတွေကိုတရားဥပဒေနဲ့အညီရေးယူဖို့နဲ့နိုင်ငံအားလုံးတို့ဟာနိုင်ငံတကာဥပဒေနဲ့လုံခြုံရေးကောင်စီပြဋ္ဌာန်းချက်တွေအရဤချစ်ဆိုးရနဲ့တကွသက်ဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ကြောင်းကြေညာချက်ထဲမှာလေးပေးဖော်ပြထားပါတယ်။ဒါအပြင်အကြမ်းဖက်မှုဆိုတာဟာဘာကြောင့်ပဲလှုပ်လှုပ်၊ဘယ်မှာပဲလှုပ်လှုပ်၊ဘယ်အချိန်မှာပဲလှုပ်လှုပ်ဘသူကပဲလှုပ်လှုပ်ဘလို့နီးနယ်မှာမှန်ကန်တဲ့လှုပ်ရဖြစ်တယ်လို့သက်သေမပြနိုင်တဲ့ရာဇဝတ်မှုဖြစ်ကြောင်းကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကထပ်မံဖော်ပြထားပါတယ်။ဤကျနိုင်ငံအတွင်းမှာတိုက်ခိုက်ခံရမှုအပေါ်အမေရိကန်နိုင်ငံသားရေးဌာနကတိကျထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်အစိုးရဟာသေဆုံးထိခိုက်သူတွေရဲ့မိသားစုတွေအတွက်အထူးဝမ်းနဲ့ကြေကွဲကြောင်းနဲ့ဒဏ်ရာရသူတွေကိုလည်းအမြန်ဆုံးပြန်လည်ကျန်းမာလာစေဖို့စုမုံကောင်းတောင်းကြောင်းပြောခွင့်ရပုဂ္ဂိုလ်ဟက်တာနော်ရစ်ကပြောပါတယ်။ဤကျနိုင်ငံဟာအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုအန္တရာယ်ကိုရင်ဆိုင်ရချိန်မှာအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းနော်ရစ်ကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်စုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမှကြားခင်အဆုံးသတ်တော့မှာပါ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။စနေနေ့ညပိုင်းမှာတော့မြန်မာတခွင်နဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်။အခုစနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်မယ်ရှင်
။အမေရိကန်ပိုင်းပွက်တိုရီကိုကျွန်းအနောက်ပိုင်းမှာရှိတဲ့ကွာဟာတာကရေကာတာစတင်ချိုးပေါက်နေပြီလို့အမျိုးသားမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်တာဝန်ရှိသူတွေကဒေတာကန်တွေကိုဘတ်စကားတွေနဲ့ဘေးလွတ်ရာကိုအမြန်ဆုံးပြောင်းရွှေ့ပေးနေပါတယ်။ပြောင်းရွှေ့ပေးဖို့လိုအပ်သူ9000ကနေ9000အထိရှိတယ်လို့ပြောပါတယ်။အခြေအနေဟာအလွန်စိုးရိမ်စရာဖြစ်တဲ့အခြေအနေဖြစ်တယ်လို့ပွက်တိုရီကိုအစိုးရကကြေညာထားပါတယ်။ Pacific သမုဒ္ဒရာပေါ်မှာ Hydrogen ဘုံးတစ်လုံးမကြခင်ဖောက်ခွဲဆန်းသတ်မယ်လို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကရည်ညွှန်းပြောကြားခဲ့ပြီးတဲ့နောက် American သမ္မတက Kim Jong Un ကိုလူယူတယောက်လို့ပြောလိုက်ပါတယ်။သမ္မတ Donald Trump ရဲ့ချင်းချောက်စကားတွေအေးအေးယူတန်ခတ်မှုသစ်တွေနဲ့ထပ်တူတုံ့ပြန်မယ်လို့ Kim Jong Un ကပြောခဲ့ပြီးတော့ Hydrogen ဘုံးခွဲဆန်းသတ်မယ်လို့ကြေညာခဲ့တာပါ။အယူတယောက်ဖြစ်တယ်ဆိုတာတေချာနေတဲ့ကင်ဂျွန်အွန်းဟာသူ့ရဲ့ပြည်သူတွေငတ်ပြတ်သေးကြတာကိုဂရုမစိုက်တဲ့သူဖြစ်တယ်လို့တမရာထရမ်က Twitter လူမှုကွန်ရက်ပေါ်မှာရှင်းတာတုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်အမေရိကန်အနေနဲ့အတော်လေးစိုးရိမ်နေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံခီးစဉ်အပြီးတောက်ကြနေကဘန်ကောက်မှာသတင်းစာရှင်းလင်းပွဲလုပ်စဉ်မှာသူကအခုလိုပြောခဲ့တာပါရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာအစိုးရတခုတည်းတည်းမဟုတ်ဘဲအဖွဲ့အစည်းတော်တော်များများတာဝန်ရှိနေကြောင်းနဲ့လုံခြုံရေးအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေရပ်ဖို့တရားဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့လဲမစ္စတာမာဖီကတောင်းဆိုပါတယ်ရခိုင်ပြည်နယ်ကနေပြီးတော့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုဖိတ်ခေါ်ရရောက်နိုင်တယ်ဆိုတာကိုသူနဲ့ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံရေးအတွက်အရေးပါသူတိုင်းကသဘောတူလက်ခံတယ်လို့လည်းပြောပါတယ်တခါဒီလူမှုကွန်ရက်တွေပေါ်မှာအမုန်းပွားပြောဆိုမှုတွေအမှန်မဟုတ်ပဲဖော်ပြမှုတွေကရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြဿနာကိုပိုပြီးတော့ဆိုးနေစေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်ရှင်
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်။စနေနေ့ညနေပဲ6နာရီကနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 41တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.